တိုက်ပွဲတွေတော်တော်လေးပြင်းထန်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတော့ကြာသာပတေးနေ့ညကနေစပြီးတော့စီဆိုင်မြို့မြို့မဆေးမီးစတင်ပြီးတော့လောင်ကျွမ်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမီးလောင်နေတာကိုညှိမ့်တက်မဲ့လူမရှိတာကြောင့်တညာလုံးနီးပါးလောင်ကျွမ်းခဲ့ရပါတယ်။ဒေသခံတွေကတော့စစ်ကောင်စီဘက်ကလက်နက်ကြီးထိမှန်ရာကနေမီးလောင်ကျွမ်းတာဖြစ်နိုင်ကြောင်းပြောဆိုပါတယ်။တလာန နေပြည်သူစစ်ကတဖက်ပဝုအမျိုးသားလူမျိုးရေးတပ် PNL နဲ့မဟာမိတ်တွေကတဖက်ဖြစ်ပွားနေတဲ့တိုက်ပွဲဟာဇန်နဝါရီလ22ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ဂျာတာပရင်းနေညနေခင်းပိုင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကြားမှာစီဇန်မြို့မြို့မစေးမိလောင်ခဲ့ကြောင်းနဲ့ဒါဟာလက်နက်ကြီးထိမှန်တာဖြစ်နိုင်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်။ဆက်လောင်လား3နိုင်ကျော်ဆက်လောင်။အဲ့ချိန်ကဆက်လောင်ပြီးတော့မနေ့က17နိုင်17နိုင်ရရှိတော့မှာမငင်းသေးဘူး။ဒီနေ့တော့တော့လောက်ဖြစ်တော့တယ်လေ။ဆေးရလေ။အဆိုင်နဲ့ဆိုင်ကရပြတ်တန်းစစ်စစ်ပဲဆိုတော့ဒီသူလည်းမရှိဘူး။ဟိုမှာထိထုတ်တဲ့ဖွဲ့လည်းမနိုင်တော့ဘူးတဲ့။ဒီနေ့ကတော့တော့ဆောက်တဲ့အဲ့မှာလည်းကြည့်လို့စီတယ်ခဲ့တော့ဆောက်ထူတော့တမိကုန်လို့ပါပဲ။ခရိုင်ကြီးကလည်းအဲ့လိုပဲလောင်လိုက်တယ်သူတို့လည်းနဲ့ကြည့်ထူတယ်။အာပေါက်ကွဲကြီးလောင်လေ။ဖြစ်ပုံများတယ်အဲ့ဒါဖြစ်ပုံများတယ်။
လောလောဆယ်မှာ PNL နဲ့မဟာမိတ်တွေကစီဇန်မြို့ကိုထိန်းချုပ်ထားပြီးစစ်ကောင်စီနဲ့ PNL ပြည်သူစစ်တွေကမြို့ပြင်တပ်စခန်းကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ်ဒီကနေ့မနေ့ပိုင်းမှာလည်းစီဇန်မြို့ဘက်မှာတိုက်ပွဲဖြစ်ပွားတဲ့အထံတွေကြားနေရကြောင်းနဲ့အရင်ရက်တွေကအိုက်ခေါင်ရှိစစ်ကောင်စီတပ်ကနေလွယ်ပုတ်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တယ်လို့လေကြောင်းကဘုံကျဲတာတွေရှိကြောင်းပြောပါတယ
်ဒီနေ့ကတော့မြို့ထဲမှာပဲကြားရတယ်ခဏလေးနဲ့ပြော့ငင်သွားတယ်လို့မင်းရကလည်းခုမှလည်းနေကျဲတာ哦ဒီနေ့ဆိုတော့ချက်လုံးဆိုတော့ပြင်ဒီအဟိုဘုံနေနဲ့စတဲ့မှာလည်းအလင်းနဲ့လာကျဲတာပဲအဲ့လိုပုလည်းမင်းရတဲ့တော့ကျဲတာပဲခင်ဗျာနောက်ပြီးတော့အပြောင်းလဲတနေကုန်ထူတာပဲမင်းရတော့ပါလေအဲ့ဒါပုဖက်ထူတယ်နောက်ပြီးတော့အခြားနေရာတွေလည်းထူတယ်တဲ့နဲ့မင်းရဆို17နိုင်17နိုင်ရှိတော့ထူသေးတယ်မင်းရ
ပစားကိုကျဲရွာလေချောင်းတက်ခိုင်းမှုမှာပြည်သူနှုတ်ဦးသေးဆုံးကြောင်းလဲသတင်းမီဒီယာတို့ကဖော်ပြတာတွေရှိပါတယ်စစ်ကောင်စီကတော့ဒီသတင်းဟာသတင်းမှားတာဖြစ်ကြောင်း PNL နဲ့မဟာမိတ်ဘက်ကပစ်ခတ်တဲ့ကြီးကြောင်းသိဆုံးတာဖြစ်ကြောင်းသူတို့ရဲ့ Telegram စာမျက်နှာကလည်းညင်းဆိုထားပါတယ်စစ်ကောင်စီပူးပေါင်းတပ်တွေနဲ့ PNL အကြားတိုက်ပွဲဟာတလနီးပါးကြာမြင့်လာနေပြီဖြစ်ပြီးစီဇန်မြို့နဲ့အနီးဝန်းကျင်ကကြေးရွာကပြည်သူတွေဟာတောင်ကြီးဟိုပုံးနဲ့တခြားမြို့တွေကိုတင်းရှောင်နေကြသလိုတောတောင်တွေအတွင်ခိုးအောင်နေသူတွေလည်းရှိပါတယ် PYO ခေါ်ပိုးလူငယ်အစည်းအရုံးကတာဝန်ရှိသူခွန်ဦးကစီဇန်ဒေတာတိုက်ပွဲကြောင့်ဆစ်ဆောင်နေသူ 9,000 ခန့်ရှိပြီးအကူအညီအထောက်ပံ့နေလိုအပ်နေကြောင်းပြောပါတယ
်ဒီ IDP စပေးရှောင်းတွေကဖလောစစဲချိန်တိကျွန်တော်အမတန်ပြုစုထားတာလောက်က 9,000 အထက်မှာရှိပါတယ် 9,000 ဝန်းကျင်လောက်ကဂရင်းဘက်ကစပေးရှောင်းတွေဖြစ်ပြီးတော့မှာပဲ 9,000 အထက်လောက်ကစီဆိုင်ဘက်ကပိုးတွေအများစုဖြစ်ပါတယ်စပေးရှောင်းအကူအညီနဲ့ပတ်သက်လို့ရှိရင်တွေ့အကြုံရဲ့ကြိုတင်ပြင်ဆင်မှုရဲ့ဒါအားနေတဲ့တချို့မလို့အခုရေးပေးတဲ့သူကတိတ်မရှိဘူးလောလောဆယ်ရွာသားတွေချင်းချင်းခွန်ကြီးလာမျိုးပဲအဓိကတွေ့နေရတယ်ဒီနိုင်ငံတကာဖြစ်စီဒီဘိုးအင်အားစုတွေကဖြစ်စီကြီးမမနဲ့တတိယခွန်ကြီးပေးတာမျိုးတော့မတွေ့ရသေးဘူ
းတချိန်ထဲမှာတော့ PNA ပြည်သူစစ်ကစစ်သားစုဆောင်တာနဲ့စစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းလာတာကြောင့်ဒေသတွင်းကပိုးအုပ်လူငယ်တွေဟာထိုင်းနိုင်ငံဘက်ကိုတင်းရှောင်တာတွေရှိနေပါတယ်ဒီအခြေအနေကိုခွန်ဦးကအခုလိုဆက်ပြောပါတယ်
စစ်သားစုဆောင်ခြင်းနဲ့စစ်မှုထမ်းခိုင်းတဲ့ကိစ္စကလူငယ်တွေအကြမ်းတွေမှာအထင်အလန့်ပိုပြီးတော့မှဖြစ်စေတယ်။ဘာလို့လဲဆိုတော့လူငယ်တွေစစ်တဲဝင်ဖို့မလိုလားကြအောင်။အဲတော့လူငယ်တွေကဒီထိုင်းနိုင်ငံပြည်ပတွေမှာအများဆုံးထွက်ပြေးတိမ်းရှောင်တာရှိတယ်။တခြားနေရာတွေတခြားဒေသတွေမှာထွက်ပြေးတိမ်းရှောင်တာမျိုးတွေအများစုတွေ့နေရတယ်
။တခြားဘက်မှာတော့ PNL ကလည်းသူတို့စီမှာလာရောက်တာဝန်ထမ်းဆောင်မှုဖိတ်ခေါ်တာတွေရှိနေပါတယ်။ဘိုးအမျိုးသားလူမျိုးရေးတပ် PNL ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့15ရက်နေ့ကစီဇန်မြို့မြောက်ဖက်မှာစစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းတပ်ကသူတို့စစ်ကြောင်းကိုတက်ခတ်ခဲ့ကြောင်းနဲ့တိုက်ပွဲဖြစ်ပြီးနောက်ရှင်းလင်းရမှာမူရစ်စစ်တချို့နဲ့ခင်ရတချို့ကိုတင်းဆဲရမိကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျ။